မြန်မာနိုင်ငံအတွက်အိန္ဒိယကလှူဒန်းလိုက်တဲ့ COVID-19 ကာကွယ်ဆေးတွေနိုင်ငံတော်ကပြည်내နဲ့တိုင်းနယ်စီကိုမကြခင်ရောက်ရှိလာတော့မှဖြစ်လို့ကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။ကာကွယ်ဆေးဘယ်သူတွေကိုဦးစားပေးပြီးတော့ထိုးနှံမလဲ။ဘလို့ပြင်ဆင်မှုတွေဆောင်ရွက်နေပါသလဲဆိုတာကိုကျမစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်နေလှူဒန်းလိုက်တဲ့ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ဗြိတိန်ဆွီဒင်အက်စထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနလုပ်ပြီးတော့အိန္ဒိယနိုင်ငံ Serum Institute ကနေထုတ်လုပ်လိုက်တဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်း 1.5 သန်းဇန်နဝါရီလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ပထမအတော့အိန္ဒိယကလာတဲ့ကာကွယ်ဆေးတသန်းခွဲကိုမြန်မာနိုင်ငံကလူဦးရေ8,000,000အတွက်ရထားပြီးကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်ထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။တသန်းခွဲဆိုတော့ကျမတို့ပြည်သူတွေ9,000,000အတွက်လုံလောက်ပါတယ်။ဒီတော့ကျမတို့ပထမရမယ့်အစုပ်က9,000,000အတွက်ပဲပေါ့နော်။အဲ့တော့9,000,000အတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတာကျမတို့အင်တာမအလေးထားပြီးတော့စဉ်းစားရပါတယ်။ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလုံဆောင်နေတယ်ကျမတို့ရဲ့ကျမကြီးဝန်တန်းနေပါတယ်ဒါတော့ကျမတို့ပြည်သူအားလုံးကလည်းသဘောတူလိမ့်မယ်လို့ကျမယုံကြည်ပါတယ်ဒီကြားထဲမှာထပ်ပြီးတော့ရောက်လာတာနဲ့အမျှကာကွယ်ဆေးတွေထပ်ပြီးရောက်လာတာနဲ့အမျှဘယ်လိုကြောင့်ဘယ်သူဘယ်အုပ်စုတွေကိုကျမတို့ဦးစားပေးမှန်းလဲဆိုတာကိုလည်းပြည်သူတွေကိုကျမတို့အသိပေးချပြပေးမှာဖြစ်ပါတယ
်ရန်ကုန်ကိုရောက်ရှိလာပြီးဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြည်내နဲ့တိုင်းတီးတီးကကျမ်းမာရေးဦးစီးဌာနလေးစီဒီသတင်းပတ်ထဲဖြန့်ဝေတော့မှာဖြစ်ပါတယ်။ AOR တိုင်းဒေသကြီးအတွက်ကတော့ COVID-19 ကာကွယ်ဆေးလူ1000စာရဖို့စီစဉ်ထားပြီးကာကွယ်ဆေးထိုးနှံနိုင်မှုအဓိကကျမ်းမာရေးဝန်ထမ်းတွေအစိုးရတိုင်းဒေသကြီးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပြင်ဆင်ထားတယ်လို့ AOR တိုင်းကျမ်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်။
ကျွန်တော်တို့ကမက်ဆန်ပြပခါရောက်ပါမယ်။ကျွန်တော်တို့အားလုံးပေါင်း AOR တိုင်းတဲ့ကျမ်းမာရေးဝန်ထမ်းပေါင်း9000ကျော်ရှိတယ်။နောက်တိုင်းအင်းကအစိုးရဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်အားလုံးဒီကောင်စာကျွန်တော်တောင်းထားတယ်ပေါ့နော်ခါဝယ်သေးလူဒီကောင်စာ28နှစ်ချထိုးပါမယ်28နှစ်ကိုကြောက်ရမယ်ထိုးပါမယ်28 28 29 30ဒီပေါ့5ရက်လောက်ထိုးမယ်နောက်တိုင်းအစိုးရဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်မထိုးတော့ပါနဲ့ကျွန်တော်ကိုယ်ဟိုတင်နေလေပြေးနေပါဘူးကိုလိုကောက်ဝယ်နေလေးကိုစစ်ကြေးကိုဆောင်ရွက်နေတဲ့ကျမရဲ့ဝန်ထမ်းတွေရှေ့နောက်ဝန်ထမ်းများကိုတော့ပြမဦးစားပေးပါလေတော့ဘလို့ထိုးရမယ်ဒါမျိုးကျွန်တော်တင်နန်းပေးနေပါပြီ
အခုရောက်ရှိလာမဲ့ COVID-19 ကာကွယ်ဆေးထိုးနှံခွင့်ရမယ့်သူတွေအနေနဲ့ပထမတစ်ကြိမ်နဲ့ဒုတိယတစ်ကြိမ်ထိုးနှံမှုကြာ COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့နဲ့မကြခင်မှာပြည်သူလူထုတိုင်းကာကွယ်ဆေးထိုးခွင့်ရအောင်အစိုးရကကြိုးပမ်းနေတဲ့အတွက်မရခင်ဆက်ကြားပိုးကူးစက်မှုရော့အောင်ပြည်သူတွေအထူးသတိရှိရှိနဲ့နေထိုင်ကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကတိုက်တွန်းပါတယ်
ကွာဒါကဘယ်လိုရလဲအလုံးစည်းတဲ့မှာလာတဲ့သူတွေကဒီကနေ့ရပါတော့ရတယ်။ပထမတစ်ချိန်ကဒုတိယချိန်ကိုင်းမှာပေါ့နော်။ဆက်မဲ့ပါတာတစ်ချိန်ရောက်တယ်။အဲ့တော့ဒီဒုတိယချိန်သူ့မခံချိန်ခါတာပေါ့။ဒီချိန်မှာဆိုတော့ကာကွယ်ရေးနည်းလမ်းတွေလိုက်တာလို့ဆိုရင်လည်းတစ်ဆယ်မျိုးကိုပေါ့ပါတယ်။ဒီတော့ဒီဒီကနေ့အထူးပဲပေါ့နော်။ဒီချိန်ကအားလုံးဆက်မဲ့ပြီးတော့ဆက်ဆက်နေတဲ့ပြည်ကြီးကတော့ပါဒီပုံမအားတိုက်ပြီးတော့နိုင်တာကိုဆိုပါတယ်။
အခုအိန္ဒိယကနေလက်ဆောင်ဖြစ်မြန်မာနိုင်ငံကိုအခမဲ့ပေးအပ်တဲ့ထိုးစေးတွေအပြင်နောက်ထပ်လူ15သန်းစာအတွက်လည်းကာကွယ်ဆေးတန်း30အိန္ဒိယကနေဝယ်ယူထားပါတယ်။ဝယ်ယူထားတဲ့ဒီဆေးတွေကိုတော့ဖေဖော်ဝါရီလကုန်မှရောက်မယ်လို့မျှော်လင့်ရပါတယ်။အခုလက်ရှိမှာတော့မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူအတည်ပြုလူနာပေါင်းက3,300ကျော်နဲ့ COVID ကြောင့်သေဆုံးသူကတော့3,000ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်။